American US Steel Company ကုမ္ပဏီကြီးကိုဂျပန် Nippon Steel ကဝယ်မဲ့အစားယင်းနှမြုံနိုင်လိမ့်မယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Washington မြို့တော်မှာဂျပန်ဝန်ကြီးချုပ် Ishiba နဲ့ဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကပြောဆိုခဲ့တာပါ။
They're doing it as an investment, no longer a purchase.
Okay.
I didn't want it purchased, but investment I love.
USD ကုမ္ပဏီကိုဝယ်မဲ့အစားပြောင်းပြီးယင်းနှီးမြှုပ်နှံပါလိမ့်မယ်လို့သတင်းတောက်တယောက်ရဲ့အမေကိုသမ္မတ Trump ကပြေချခဲ့တာပါသူအနေနဲ့လည်း American သံတမန်ကုမ္ပဏီကိုဂျပန်ကုမ္ပဏီဝယ်မဲ့အစားယင်းနှီးမြှုပ်နှံမှုလုပ်မှာကိုသဘောကျတယ်လို့ပြောဆိုခဲ့ပါတယ်ယင်းနှီးမြှုပ်နှံမှုကိုဘယ်လိုလုံဆောင်သွားမယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူးဒါပေမဲ့ရှေ့ရက်သက်တပတ်ကြာရင် Nippon Steel ကုမ္ပဏီအကြီးအကဲနဲ့တွေ့ဆုံမှုရှိပြီးသမ္မတ Trump အနေနဲ့သူကိုယ်တိုင်ပါဝင်ပြီးဂျာဝင်စစ်စပ်ညှိနှိုင်းမှုတွေလုပ်သွားမယ်လို့ပြောဆိုပါရတယ်။ Pennsylvania ပြည်နယ် Pittsburgh မှာရုံးဆိုင်ထားတဲ့ USD ကုမ္ပဏီကို Japan Nippon Steel ကုမ္ပဏီကဒေါ်လာ15ဘီလီယံနဲ့ဝယ်ယူဖို့2023ခုနှစ်ကကမ်းလှမ်းခဲ့တာပါ။ဒါပေမဲ့ဒီကိစ္စက2024သမ္မတရွေးကောက်ပွဲကာလမှာနိုင်ငံရေးပြဿနာဖြစ်လာခဲ့ပြီးအဲ့ဒီအချိန်ကသမ္မတ Joe Biden ကလည်းမရောမို့တားမြစ်ခဲ့တယ်လို့သမ္မတ Trump ကလည်းရောမို့သဘောမတူပါဘူးခင်ဗျ။